မြန်မာနိုင်ငံအနောက်ခြမ်းရခိုင်ပြည်နယ်ကစီးပရိပခတွေကရခိုင်လက်နက်ကင်တပ်နဲ့ပတ်သက်ပြီးနိုင်ငံသားရေးဝန်ကြီးဌာနရဲ့အကြေညာချက်ထဲကအတုံးလှုပ်နေကစီးပရိပခတွေကိုပို့ပြီးတော့မှပြင်းထန်ပြင်းမာလာစေတယ်လို့ရခိုင်လွတ်တော်ကိုယ်စားလှယ်နဲ့ရခိုင်အရေးလှုပ်ရှားသူတွေကဝေဖန်လိုက်ပါတယ်။လေကြောင်းရေကြောင်းနဲ့မြေပြင်ရင်ဆိုင်တိုက်ပွဲတွေပါအတော်လေးဆက်ပြင်းထန်နေစေစီးရင်ကိုပြည်လဲအောင်နိုင်ငံရေးနည်းလမ်းနဲ့ဖြည့်ဆင်းကြပါလို့လည်းသူတို့ကတိုက်တွန်းကြပါတယ်။အခြေအနေပြည်စုံကိုဆက်ပြီးပြောပြရမယ်ဆိုရင်တော့ဒီနိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ဟာရခိုင်စီးပရိပခနဲ့ပတ်သက်ပြီးပထမဆုံးထုတ်ပြန်ချက်လည်းဖြစ်ပါတယ်။ဒီနိုင်ငံသားရေးဝန်ကြီးဌာနရဲ့ဥဆောင်ဝန်ကြီးကလည်းနိုင်ငံတော်ဤတိုင်းနိုင်ငံပုဂ္ဂိုလ်နိုင်ငံသားရေးဝန်ကြီးဒေါက်တာဆန်းစုကြည်ဖြစ်နေပါတယ်။ဒါကြောင့်မို့လို့ဒီကြေညာချက်မျိုးမှာပါတဲ့အတုံးသုံးလေးနဲ့ပတ်သက်ပြီးဝေဖန်ပြောဆိုနေကြတာပါ2019ဇန်နဝါရီလကတည်းကစတင်တိုက်ပွဲဖြစ်ခဲ့တဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် AA နဲ့အစိုးရစစ်တပ်တို့ကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းနဲ့ချင်းပြည်နယ်တွေကနေရာတချို့မှာတိုက်ပွဲတွေကပြင်းပြင်းထန်ထန်ဖြစ်ပွားနေစေဖြစ်ပြီးတိုက်ပွဲကနေအသက်ဘေးကနေလွတ်အောင်ဆစ်ဆောင်ပြေးနေရတဲ့စစ်ပြေးဒုက္ခတွေပြည်သူပေါင်းကတသိန်းကျော်သွားပြီဖြစ်ပါတယ်ဒီအခြေအနေဖြစ်ရတာကတော့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ်ရဲ့အဖြတ်အမောက်လုပ်ရတာဖြစ်ပြီး AA တောင်းကျန်းသူတွေနဲ့မြန်မာတပ်မတော်ကြားတိုက်ပွဲတွေဖြစ်စေပြီးတော့အရက်သားအများပြားနေရဲဆုံးခွာစေခဲ့ပါတယ်လို့မြန်မာနိုင်ငံသားဝန်ကြီးဌာနကမတ်လ20ရက်နေ့တောက်ကြမ်းနေ့ရက်စွဲနဲ့ကြေညာချက်ထုတ်ပြန်ခဲ့တာပါဒီလိုသုံးလုံးချက်ထုတ်ပြန်ချက်တွေဟာစီးရဲတင်းမာမှုတွေနဲ့စီးရဲပြိပခတွေအပေါ်ပို့ပြီးတော့မှတင်းမာမှုတွေဖြစ်လာနိုင်တဲ့အတွက်ပြည်လည်နိုင်မဲ့နိုင်ငံရေးနည်းလမ်းတွေနဲ့ဖြည့်ဆင်းတဲ့လို့ရခိုင်ရေးဆောင်ရွက်သူတွေကသုံးသပ်ပါတယ်တိုက်ပွဲတွေပြင်းထန်နေစေရခိုင်ပြည်နယ်ရသေးတော်မျိုးတွေကပြည်သူ့လွတ်တော်ကိုယ်စားလှယ်ဒေါက်ခင်စောဝေကနိုင်ငံသားရေးဝန်ကြီးဌာနအနေနဲ့စီးရဲပြိပခတွေကိုပို့ပြင်းထန်လာစေမယ့်အသုံးအနှုန်းတွေကိုတတိထားတင်ပါတယ်လို့ပြောပါတယ
်တစ်ဖက်နဲ့တစ်ဖက်ဒီလိုအဆုံးမျိုးတွေကိုမသုံးဘူးပို့ပြီးတော့ကောင်းနေလို့ကျွန်မအနေနဲ့တော့မြင်ပါတယ်။ဒါပဲဖြစ်ပြီးအခုလည်းနဲ့ gain ပြီးတော့တိုက်ပွဲတွေဖြစ်နေကြတယ်ဆိုတာလေနော်နိုင်ငံရေးအရာဖြစ်ချင်းပြတဲ့လူတွေကိုယ့်ရဲ့ဒီနေ့တွင်ချင်းမှာဖြစ်နေတဲ့နိုင်ငံတိုင်းမျိုးကိုချင်းချင်းဖြစ်နေတဲ့တိုက်ပွဲတွေပဲပြောလို့ရပါတယ်။အဲဒီကြောင့်ကိုယ့်ကိုယ်ကျွန်တော်လူကြီးများတက်ပြပါလို့ဒီလိုအဆုံးအမျိုးမျိုးဆုံးလို့ပြောတော့မသုံးဖြစ်ဘူး။အဲ့လိုတုံ့ပြန်ခြင်းအားဖြင့်လည်းအထက်နဲ့တစ်ဖက်ကတော့ဒီစံတရားရေပို့ပြီးတော့ကြီးထွန်းလာပြီးတော့ပြဿနာတွေပို့ပြီးကြီးထွန်းလာနိုင်ပါတယ်။ဒီကောင်ရှင်နေတဲ့ခံရတဲ့ဒီလိုစာသားတွေကိုဖြည့်ပြီးမရေးတဲ့အခါကျတော့ပို့ပြီးသူ့ကိုအဲ့တရားနဲ့တရားစံတရားတင်တင်နဲ့ပို့ပြီးရှင်းနေနိုင်ပြီလေဒီမှာလည်းတော့ဒီလိုသာရှင်
းအရက်သားထိခိုက်တိုက်ဆုံးမှုတွေအတွက်အရက်သားတွေကိုအကာအကွယ်ပေးရလိုအပ်တဲ့အစီအမံတွေဆောင်ရွက်သွားမယ်လို့နိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်မှာပါရှိပါတယ်။ဒါပေမဲ့လို့အရက်သားတရားကျော်ထိခိုက်တိုက်ဆုံးနေရတဲ့အခြေအနေအရအရက်သားပြည်သူတွေအတွက်ထိရောက်တဲ့ကာကွယ်မှုအများဆုံးပေးသင့်နေပါပြီလို့လည်းရခိုင်အမတ်ဒေါက်ခင်စောဝေကပြောပါတယ်
။ဟုတ်ကဲ့ပါတကယ်အကောင့်ကိုပြေးဖို့တော့ခုရှိမှာတော်တော်လေးလိုအပ်နေပါတယ်။ဒီကတော့ကဆိုရင်ကြောက်တော့ဖြစ်မှာပေါ့နော်။ဒီ community မျိုးတွေတော်တော်လေးတည်ဆုံးကြပါလေရှိတယ်။နောက်ပုံသားချင်းဖြစ်မှာလည်းရှင်ပြူနေတဲ့အခြေမှာပေါ့နော်။ရှင်မှာပြီးတဲ့ခိုင်အမျိုးသမီးတွေပါတယ်ရှိတယ်။တော့အများကြီးပါဆွေတဲ့ဟာတွေကိုလည်းမီဒီယာတွေမှာလည်းအများကြီးပြတဲ့အဲ့ဒီပဲကြောင့်ဒါတွေကိုဒီ CC အစိုးရတရဲ့အနေနဲ့ CC တွေကိုဒါကွန်မြူနတီပို့အစိုးရမှာတာဝန်ရှိပါတယ်လုပ်ပေးပြမှာတယ်ဒါကနောက်ပုံကြားနေပါဘူးအရင်လုပ်ဖို့ဆိုလို့ရှိရင်သူတို့မင်းတမတို့အမှုနဲ့တောင်းဆိုတယ်အဲဒီစာပေဖြစ်နေတဲ့ CC တွေတိုက်ပွဲဆိုတာကတော့မကြည့်မဲ့လို့ဖြစ်ကြတယ်အချင်းချင်းတိုက်ပွဲဖြစ်ကြတယ်ဒါပေမဲ့ဂျာမာရှိနေတဲ့ဒီစာပေတွေကတော်တော်လေးအဆင်ပြေလာတယ်။ပိုက်ပွေးတွေဖြစ်လို့သိဖို့လာတိုင်းဒီဆက်ကမတောင်းဝင်နေဘူး။ဒီဆက်ကလည်းမဟုတ်ဘူး၊ဒီဆက်ကလည်းမဟုတ်ဘူးဆိုတော့ဒီပုံစံမျိုးကိုကြားနေရပါတယ်
။ဒေါက်တာဆုကြည်ဦးဆောင်တဲ့နိုင်ငံသားရေးဝန်ကြီးဌာနရဲ့ရခိုင်အရေးထုတ်ပြန်ချက်အပေါ်မှာလည်းရခိုင်ပြည်မျိုးသားကောင်စီ ANC ရဲ့အထွေထွေအတွေ့အမှုဦးထွန်းစော်ကလည်းအခုလိုရှုမြင်ပါတယ်
။နိုင်ငံသားရေးဝန်ကြီးဌာနကဒီလိုထုတ်ပြန်ချက်ကတော့ကျွန်တော်မြင်တာကအဓိကတော့ဒီနိုင်ငံတကာမျက်နှာစာမှာဒီနိုင်ငံမြန်မာပြည်ပေါ်မှာဖိအားတွေတက်ရောက်နေတဲ့ပြေချောင်းဟိုသူကဒီချော့ချဖို့နော်ပြေချောင်းဖို့တဲ့ကြိုးစားတဲ့နေရာမှာဒီတွင်မှာဒီလိုမျိုးအဆင်မောင်းလုပ်ငန်းတွေရှိတယ်ဒီတွင်မှာစစ်ဆေးတောင်းကျမ်းမှုတွေရှိနေတယ်ဘုရားဥစ္စာကသူကပေါ်လွင်ထင်ရှားအောင်ပြတ်သားဖို့ဆိုရင်ဒါကိုထုတ်ပြန်တယ်လို့ပဲရိုးရိုးရှင်းရှင်းနဲ့မြင်ပါတယ်ဒီတော့ဆန်းစစ်ကြည့်ပြီးမှုရဲ့ဌာနကနေထုတ်ပြန်တဲ့အတွက်ဒီအသုံးအနှုန်းတွေကလေးပေါ်ပြန်ဒီအရင်လုံးကတော့ဒီစစ်ဆုံးရပေါ့နော်တော့၆သုံးခဲ့တဲ့အသုံးအနှုန်းဖြစ်ပါတယ်အခုလည်းပဲဒီအရတအစိုးရလို့ပြောတဲ့ NLD အစိုးရလက်ထက်မှာလည်းပဲတုံ့ပြန်လေဆိုတဲ့အခါကျတော့ NLD အစိုးရကကြွေးကြော်ထားတဲ့အမျိုးသားပြန်လည်တင်ပြရေးတော့နော်အဲဒီနိုင်ငံရေးဒီမိုကရေစီပြုကျင့်ပြောင်းလဲနေလို့ဆိုတဲ့ဥပဒေနဲ့အသူရဲ့မူဝါဒနဲ့တော့ပြောတခြားအလုပ်တခြားဖြစ်နေတယ်ဆိုတော့အသိပင်ပြောတော့ဆောင်းတာပေါ့နော်
အစိုးရအနေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုအပြည်ပြည်ဆိုင်ရာချက်ချင်းဤအဖွဲ့ ICRC အပါအဝင်နိုင်ငံတကာလူသားချင်းစာနာမှုဆိုင်ရာမိဖက်အဖွဲ့အစည်းတွေအကူအညီတွေနဲ့လုံခြုံရေးအခြေအနေပေးမှုအပေါ်မှာမူတည်ပြီးထိရောက်အောင်အရှိန်ဟုန်မြင့်ဆောင်ရွက်သွားမယ်လို့နိုင်ငံသားရေးဝန်ကြီးဌာနရဲ့ထုတ်ပြန်ချက်ထဲပါရှိပါတယ်။အခုချိန်ထိကတော့တိမ်းရှောင်ပြေးနေရတဲ့စစ်ပြေးဒုက္ခတွေက38,000ကျော်အထိဖြစ်သွားပြီလို့ရခိုင်တိုင်းရင်းသားမျိုးနွယ်များအစည်းအရုံး IEC ကနောက်ဆုံးစီးရင်ထုတ်ပြန်ထားပါတယ်။သူတို့အတွက်တောက်သုံးရည်နဲ့အခြေခံစားနပ်ရိက္ခာစေဝါအကူအညီတွေအရေးကြည့်လိုအပ်နေတယ်လို့လည်းဒုက္ခတွေတွေကိုလိုက်လံကူညီပေးနေတဲ့အရက်ဖက်လူမှုအဖွဲ့အစည်းတွေကပြောပါတယ်။ကျမစုမုံကဆက်သွယ်နေနေခဲ့တာဖြစ်ပါတယ်ရှင်။